လက်နက်ကင်ပတိပခတွေကြောင့်စီဆိုင်မျိုးကနေတိမ်းရှောင်ခဲ့ကြတဲ့ဒေသခံတွေကတချို့သူတို့နေအိမ်တွေစီပြန်လာခဲ့ကြပေမဲ့တချို့တွေအတွက်နေစရာအိမ်မရှိတော့လို့အခက်အခဲဖြစ်နေကြပါတယ်။အရင်လိုအလုပ်လုပ်ပြီးပုံမှန်လည်ပတ်နိုင်ဖို့ကအချိန်ယူအောင်မှဖြစ်ပြီးနေအိမ်ပြကျသွားသူတွေအတွက်တော့အတော်လေးခက်ခဲနေတဲ့အခြေအနေလို့မြို့ကန်တူကပြောပါတယ်
။ဒီမြို့ပေါ်ပဲတန်ပြီးထူထောင်နိုင်ဖို့ဆိုတော့တော်တော်လေးကိုဖြတ်တယ်။ဒါမှကိုကမှအဲ့လိုတနေ့စားတနေ့စားပြီးတော့မှမိသားစုများတဲ့လူတွေကိုတော်တော်ထားရပါတယ်။သူ့ဇင်းလုံးတွေကလည်းအရန်ကြီးတယ်နော်။တရားလာတဲ့လူတွေများအများစုတွေကတော့ဆိုင်ထားနေကြရတာပေါ့နော်။ကျွန်တော်တို့မိတို့ရေတို့အစဉ်ကြီးနေမှာစာတင်ကြောင်းလဲဆွတ်နေပါလေပေါ့နော်။ဒီယုံတို့ပါတို့ဆိုတာကျတော့လက်တာတော့အနည်းပေါ်တော့ပဲကြည့်ပေးနိုင်နေတယ်ပေါ့။အသွင်းလူနာမကြည့်ပေးနိုင်ဘူးအကုန်လုံးပြက်စီးသွားတယ်ဆိုတော့ဒီကောင်မပြန်လာနေလေလက်ရှိအချိန်ကကျွန်တော်မြင်တဲ့အတိုင်းကျွန်တော်တင်တဲ့အတိုင်းပြောရလို့ရှိရင်ငါးပုံမှနှစ်ပုံလောက်ပဲရှိဦးမယ်လို့ထင်တယ
်။နေရာဆွန့်ခွာခဲ့သူတွေဟာဧပြီလကုန်ပိုင်းလောက်ကစပြီးမြို့ထဲကိုပြန်လဲဝင်လာကြခဲ့ပေမဲ့အိမ်တောင်စုအကုန်လုံးတော့ပြန်မလာနိုင်ကြသေးပါဘူး။စစ်လက်နဲ့အကျဉ်းအကြံတွေကြောင့်လဲမကြာခဏဆိုသလိုမိုင်းနေပြီလို့ကိုလက်အင်ကဆုံးရှုံးတာနဲ့အသက်ဆုံးရှုံးရတာတွေလို့အခြေအနေတွေလဲပြန်လာသူတချို့ကြုံကြရတာရှိပါတယ်။စီဆိုင်မျိုးပေါ်မှာလက်တလောသွာလာလို့ရပေမဲ့စီဆိုင်အရှိဘက်ချမ်းနဲ့တောင်ဘက်ချမ်းကတောတွေတဲတော့သွာလာနိုင်ဖို့ကအန္တရာယ်ရှိနေတယ်လို့ဆိုပါတယ်။အဲ့ဒီဘက်မှာနေထိုင်သူတွေဟာလည်းအခုချိန်ထိစစ်ပြေးနေရတုံဖြစ်ပါတယ်။ပြန်ရောက်လာသူအများစုကတော့စိုက်ပျိုးရေးသမားတွေဖြစ်ပြီးမျိုးပေါ်ကအိမ်တောင်စုတွေကတော့စားတောက်နေထိုင်ရေးအဆင်မပြေလို့တချို့ပြန်မလာကြတာလည်းရှိပါတယ်။ဒီရက်ပြန်လာတဲ့စီဆိုင်စစ်ဆောင်တွေအတွက်Nippon Foundation ကဆန်အိတ်3000ကိုပြီးခဲ့တဲ့မေလကုန်ပိုင်းကလှူဒန်းခဲ့ပေမဲ့အဲ့ဒီဆန်အိတ်တွေကိုတောင်ကြီးမြို့ကဈေးကွက်ထဲမှာရောင်းချနေတာတွေ့ရတယ်လို့ဒေတာတွင်းသတင်းမီဒီယာတချို့မှဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့ VOA အနေနဲ့တော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒေတာကန်တွေကတော့သူတို့စီကဆန်ထောက်ပံ့တာမျိုးတချို့ရပေမဲ့ဂျပန်ကကူညီပေးထားတဲ့ဆန်အထောက်အပံ့တော့မရသေးဘူးလို့ပြောပါတယ်။
ဂျပန်နေရပကဂျပန်နေပြီးတော့ကုညီလိုက်တဲ့ဆန်ကကုညီထားတယ်လို့ကြားတယ်။အဲ့ဒီဆန်အထောက်ပံ့တီတော့မရောက်လာဘူး။ဒီရောက်လာတဲ့ဆန်ထောက်ပံ့တဲ့လူကပြန်ရဲ့ဆန်။အဲ့လူကပြန်ငါကြတော့သူကသူတို့ကိုယ်တိုင်ပဲဒီတိုင်းဝင်လာတာမဟုတ်ဘဲနဲ့သူကဒေတာဦးစီးနဲ့ချိတ်ဆက်ပြီးတော့မှဝင်လာတာ။ဂျပန်ထောက်ပံ့တဲ့ဟာကြတော့ဘလူတွေသွားတယ်ဆိုတော့မသိဘူး။ကျွန်တော်စစ်ဆိုင်တော့ရောက်မလာသေးဘူး။ဟုတ
်။စစ်ပြေးနေရချိန်မှာနေအိမ်ဖောက်ထွင်းခံရတာတွေလည်းရှိခဲ့ပါတယ်။နေအိမ်လုံးဝမရှိတော့သူတွေကတော့တတ်နိုင်တဲ့အတိုင်းအတာနဲ့ကိုတူကိုထပြန်ဆောက်နေတာလည်းရှိပါတယ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းလက်နက်ကန်ပဋိပက္ခတွေနဲ့အကြအတဲ့တွေပုံများလာတဲ့မြန်မာနိုင်ငံမှာလူဦးရေ 18.6 သန်းလောက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒေတာတွင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအတွက်အခြေခံလိုအပ်ချက်တွေအများအပြားရှိနေပြီးသူတို့ကိုဒေတာကန်ကူညီရေးအဖွဲ့တွေကပဲအဓိကအကူအညီပေးနေတာဖြစ်ပါတယ်